မရဘုရှ်အစိုးရအနေနဲ့နောက်တက်လာမဲ့အမေရိကန်သမ္မတလက်ထဲပိုပြီးတည်ငြိမ်လုံခြုံတဲ့အီရတ်ပြဿနာကိုလွှဲပြောင်းပေးခဲ့ဖို့ရည်ရွယ်ပေမဲ့အတိအကျလိုက်နာရှောက်လှမ်းရမယ့်လမ်းကြောင်းတစ်ခုချမှတ်ခဲ့မှာမဟုတ်ဘူးလို့ဆိုပါရယ်အီရတ်အရေးမှာအမေရိကန်ရဲ့ကြိုးပမ်းအားထုတ်မှုနဲ့ပတ်သက်ပြီးဝါရှင်တန်မြို့တော်ကအကြီးတန်းအရာရှိတဦးပြောကြားသွားတာပါဒီအကြောင်းနဲ့ပတ်သက်ပြီး VOA သတင်းတောက်မစ်ရှယ်ဘိုမန်ပေးပို့ထားတဲ့သတင်းလွှာကိုဦးကျော်စံတာကပြန်ဆိုတင်ပြပေးပါလိမ့်မယ်ရှင
်လာမယ့်သမရရွေးကောက်ပွဲမှာအနိုင်ရခဲ့ရင်အီရတ်ပြည်နာကိုဘယ်လိုကင်တွယ်မယ်ဆိုတာနဲ့ပတ်သက်ပြီး Republican နဲ့ Democrat Party သမရလောင်းဖြစ်လာမဲ့သူတို့ရဲ့အစီအစဉ်တွေဟာလုံလုံလရလရဆက်ညင်မဲ့ဖြစ်နေပါတယ်တခါသမရဖြစ်လာသူဟာအီရတ်ပြဿနာနဲ့ပတ်သက်ပြီးလွတ်လွတ်လပ်လပ်ကြိုက်တဲ့လမ်းစဉ်ကိုရွေးချယ်ချမှတ်ဆောင်ရွက်နိုင်ပါမလားသူတို့မျိုးဘုရှ်အစိုးရလက်ဝင်ထားခဲ့တဲ့ဘောင်တဲမှာပဲချုပ်မိနေလိမ့်မလားဆိုတာကလည်းမသက်ကွယ်သေးပါဘူးဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံသားရေးဝန်ကြီးကွန်ဒိုလီဇာရိုက်ရဲ့အကြီးတန်းအကြံပေးလည်းဖြစ်နိုင်ငံသားရေးဌာနအီရတ်ကညှိနှိုင်းဆောင်ရွက်ရေးမှူးလည်းဖြစ်တဲ့ဒေးဗစ်ဆတ်တာဖီးလ်ဟာဝါရှင်တန်မြို့တော်မှာရှိတဲ့ Middle East Institute လို့ခေါ်တဲ့အရှိအလက်ပိုင်းလေ့လာရေးသိပ္ပံမှာအခုလိုရှင်းပြခဲ့ပါတယ
်။ We hope by the end of this administration to be able to leave to the next president an Iraq which is more stable, more secure than it has been, a US relationship with Iraq that is stable over the long term.
ကျွန်တော်တို့အုပ်ချုပ်ရေးသက်တမ်းကုံဆုံးတဲ့အခါပုံမူတည်ငြိမ်သောပုံမူလုံခြုံသောအီရတ်နိုင်ငံကိုနောင်လာမဲ့သမ္မတလက်ထက်လွှဲပေးနိုင်ခဲ့လိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ထားပါတယ်။ရေရှည်မှတည်ငြိမ်သောအမေရိကန်အီရတ်ဆက်ဆံရေးလည်းဖြစ်လာပါလိမ့်မယ်။အမေရိကန်အစိုးရအသစ်ကိုကျွန်တော်တို့တုံ့နှောင်ထားခဲ့မှာမဟုတ်ပါဘူး။ဒါဟာကျွန်တော်တို့ရဲ့ရည်ရွယ်ချက်မဟုတ်ပါဘူး။အစိုးရအသစ်အနေနဲ့အီရတ်နိုင်ငံမှာအမေရိကန်အကျိုးစီးပွားကိုထင်ဟစေမဲ့ရွေးချယ်မှုနဲ့ဒီဟာကိုလှုပ်ဆောင်ဖို့အချိန်ရအောင်ခွင့်ပြုခဲ့မှာသာဖြစ်ပါတယ်လို့ဆက်တာဖီးလ်ကပြောသွားတာဖြစ်ပါတယ်။ Republican Party ကသမ္မတလောင်းဖြစ်လာမဲ့Arizona Senator John McCain ကတော့ American တပ်ဖွဲ့တွေ Iraq နိုင်ငံမှာနှစ်အတော်ကြာဒါမှမဟုတ်ဆယ်စုနှစ်အတော်ကြာဆက်လက်တပ်ဆွဲသွားမယ်လို့ဆိုပါတယ်အခြားတစ်ဖက်မှာတော့ Democratic Party သမ္မတလောင်းအဖြစ်ရှင်းပြိုင်နေသူတွေကသူတို့သမ္မတဖြစ်ပြီးတစ်နှစ်အတွင်းမှာပဲ Iraq ကတပ်တွေကိုရုပ်သိမ်းမယ်လို့ဆိုနေပါတယ် American ကတောက်လျှောက်ဝင်ရောက်လုက္ကင်ပေးနေရင် Iraq ပြည်သူတွေသူတို့တိုင်းပြည်ကိုသူတို့တာဝန်ယူခြင်းစိတ်ဘယ်ရှိတော့မလဲလို့လည်းဆိုကြပါတယ်နောက်တက်လာမဲ့သမ္မတကိုအီရတ်မှာသူတို့ရဲ့လမ်းစဉ်အတိုင်းတုံ့နှောင်ထားခဲ့မှာမဟုတ်ဘူးလို့ဆိုပေမဲ့အရှိလပိုင်းခေါင်းဆောင်တွေမကြသေးခင်ကသမ္မတဘုရှ်ကိုပြောကြားလိုက်တဲ့စကားအရဆိုရင်တော့ဒါဟာသံသယရှိစရာဖြစ်နေပါတယ်။အမေရိကန်နဲ့အီရတ်စီးရဲသဘောတူညီချက်ကိုအရှိလပိုင်းခေါင်းဆောင်တွေကြိုးဆိုကြပြီးအီရတ်ကအမေရိကန်တို့ရုပ်သိမ်းလိုက်ရင်ပြက်ကင်းကျုံရတော့မယ်လို့လည်းရှုမြင်နေကြတယ်လို့မစ္စတာဆတ်တာဖီးကထောက်ပြပါသေးတယ်။မနစ်တုန်းကအမေရိကန်တပ်ဖွဲ့တွေတူးမြင့်ချထားလိုက်တဲ့အတွက်အီရတ်အခြေအနေကောင်းလာတဲ့ဆိုတာကိုလည်းထပ်တလဲလဲသူပြောသွားပါရယ်။ဒါပေမဲ့လုံခြုံရေးဆိုတာဟာအီရတ်နိုင်ငံမှာဒီမိုကရေစီစနစ်ရေရှည်တည်တံ့ခိုင်မြဲရေးအတွက်တဝက်တစ်ပြက်လောက်သာအမှခံနိုင်တယ်လို့လည်းအခုလိုဆိုပါရယ်
။ Security progress dramatic as it is cannot by itself
လုံခြုံရေးတူးတက်ကောင်းမွန်လာတဲ့ဆိုတာရုတ်တရက်တွေးလိုက်ရတိုင်းဒါဟာစစ်မှန်သောလူညုံရေးဖြစ်တဲ့အီရတ်နိုင်ငံရဲ့အဒွန်းရှေခိုင်မြဲသောတည်ငြိမ်မှုကိုပြင်းထန်လိုက်မယ်လို့မဆိုနိုင်ပါဘူးဆိုပြီးမစ္စတာဆတ်တာဖီးလ်ပြောသွားတာဖြစ်ပါတယ်။နိုင်ငံရေးအရအမျိုးသားပြန်လည်သင်းမြတ်မှုသည်သာအီရတ်နိုင်ငံအတွက်ကောင်းမွန်သောအနာဂတ်ဖြစ်တယ်လို့ဆိုပါတယ်။ဒီအတွက်အီရတ်နိုင်ငံမှာဘတ်ပါတီရဲ့အခြေခံတွေကိုအကုန်လုံးဖျက်သိမ်းနိုင်တဲ့ဥပဒေပြဋ္ဌာန်းချက်အပါအဝင်အလားအလာအကောင်တချို့ရှိခဲ့ပြီလို့လည်းမှတ်ချက်ပြုပါရယ်။သို့ပေမဲ့လည်းအီရတ်နိုင်ငံရဲ့ပေါ်ကျွယ်ဝှလာတဲ့ရေနံလုပ်ငန်းနဲ့ပတ်သက်တဲ့တမျိုးသားလုံးဆိုင်ရာဥပဒေပြဋ္ဌာန်းနိုင်ရေးအပါအဝင်အရေးကြီးတဲ့လှုပ်ရှားတွေလည်းအများကြီးကြံရှိနေသေးတယ်လို့ပြောသွားကြပါမယ်ခင်ဗျာ။